ကာရေဘီယံပင်လယ်ထဲမှာအပူပိုင်းမုန်တိုင်းအီယန်ဟာအားကောင်းလာနေပြီးတော့လာမယ့်ရက်တွေအတွင်းမှာအင်အားပြင်းဟာရီကိန်းမုန်တိုင်းအဖြစ်ပြောင်းလဲလာနိုင်တာကြောင့်ဖလော်ရီဒါပြည်နယ်တစ်ခုလုံးကိုအရေးပေါ်အခြေအနေဖြစ်ပြည်နယ်အုပ်ချုပ်ရေးမှူးရွန်ဒီဆန်တစ်ကကြေညာလိုက်ပါတယ်။ကနဦးမှာတော့ခရိုင်နဒါဇင်လောက်ကိုပဲအရေးပေါ်အခြေအနေထုတ်ခဲ့ပေမဲ့မနေ့စနေနေ့ကတော့ပြည်နယ်တစ်ခုလုံးကိုကြေညာခဲ့တာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကလည်းဖလော်ရီဒါပြည်နယ်ကိုအရေးပေါ်အခြေအနေအဖြစ်ကြေညာလိုက်ပြီးတော့အမိမေလုံခြုံရေးဌာနပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီတို့ကိုလည်းမုန်တိုင်းကယ်ဆယ်ရေးလုပ်ငန်းတွေနဲ့အကူအညီပေးရေးအစီအစဉ်တွေကိုလှုပ်ဆောင်ကြဖို့အတည်ပြုလိုက်ပါတယ်။ဒါ့အပြင်ဖလော်ရီဒါပြည်နယ်ကိုစက်တင်ဘာ29ရက်နေ့မှာသွားဖို့လှုပ်ထားတဲ့အစီအစဉ်ကိုလည်းမုန်တိုင်းကြောင့်ဖျက်လိုက်ပါတယ်။ဖလော်ရီဒါအုပ်ချုပ်ရေးမှူးကတော့ပြည်နယ်တွင်းမှာနေထိုင်ကြတဲ့သူတွေကိုမုန်တိုင်းအတွက်ပြင်ဆင်ထားကြဖို့ကိုလည်းသူကတိုက်တွန်းလိုက်ပါတယ်ခင်ဗျာ။